မြန်မာနိုင်ငံပဲချမ်းရှိတဲ့နာဂတိုင်းရင်းသားတွေနဲ့အိန္ဒိယပဲချမ်းနေထိုင်ကြတဲ့နာဂလူမျိုးတွေညီညွတ်ကြောင်းပြသတဲ့အနေနဲ့အိန္ဒိယနယ်စပ်မဏိပူးပြည်နယ်ဥကရုမြို့မှာရိုးရာယဉ်ကျေးမှုပွဲတော်တစ်ခုတင်းတွင်နေကကျင်းပခဲ့ပါတယ်။ဇင်တွန်းထန်ကူလို့ခေါ်တဲ့နာဂမျိုးနယ်စုအဖွဲ့အစည်းထူထောင်ခြင်းအနည်း90ပြည့်အထင်မှအခမ်းအနားကိုတန်ကူနာဂလူမျိုးစုနေထိုင်ရာတာလူဤရွာမှာကျင်းပနေတာဖြစ်ပြီးအမျိုးမျိုးသောနာဂမျိုးနယ်စုတွေဟာအမြင်တစ်မျိုးတည်းနဲ့တဘာတွေရှိကြတယ်ဆိုတာကိုပြသခဲ့ကြပါတယ်။တာလူရွာဟာစွန်ဒဲဒေသကနေ10မိုင်အကွာလောက်မှာရှိပြီးနာဂဆိုရှလစ်ကောင်စီ NSCNIM ရဲ့ခေါင်းဆောင်တီမွိုင်ဘာရဲ့မွေးရဇာတိလည်းဖြစ်ပါတယ်။နာဂလူဦးရေဟာအတော်တန်ကြီးမားပြီးအိန္ဒိယတွေကအာတန်နာဂလန်မဏိပူအရုဏချာပရာဒက်စ်ပြည်နယ်တွေနဲ့မြန်မာပြည်ဘက်ချမ်းမှာလည်းနေထိုင်ကြပါပါ။မြန်မာပြည်စကိုင်းတိုင်းအခြေစိုက်အစည်းအဝေးနာဂကျောင်းသားများအစည်းအရုံး ENSC အဖွဲ့ဝင်တွေကတော့ဥကရုမျိုးကပွဲတော်ကိုတက်ရောက်ဖို့မိုင်မောင်းများစွာခီးချမ်းကိုနှင်ခဲ့ရတယ်လို့ဆိုပါတယ်။ ENSC ကျောင်းသားအစည်းအရုံးဥက္ကဋ္ဌနှုတ်ပိုင်ကတော့မြန်မာပြည်တွေကနာဂတွေဟာအပြစ်ပဲခံရပြီးအမှောင်ခေတ်တည်းမှာနေထိုင်ရတယ်လို့ပြောပါတယ်။တစ်ချိန်ကျရင်နာဂမျိုးနယ်စုတွေအားလုံးတပေါင်းတစ်စီးတည်းဖြစ်သွားကြလိမ့်မယ်လို့ညွှန်လင်းကြောင်းသူကပြောပါတယ်ခင်ဗျာ။